bend but never break me, 'cause it only serves to make me more determined to achieve my final goal.
This decade has to be a 50-50 decade.
ဒီဟိဟာကျမအခွင့်50စီစတူရတဲ့ရာစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ကွယ်လွန်လေးပြီဖြစ်တဲ့ New York Democrat အောက်လွှတ်တော်မှ Bella Abzug ပဲဖြစ်ပါတယ်။မြို့သမီးရေလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှ Bella Abzug ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုလ26ရက်နေ့ကို Women's Equality Day မြို့သမီးများတန်းတူခွင့်ရေးနေ့ဖြစ်သတ်မှတ်ပြီးခဲ့တာဖြစ်ပါတယ်။ဩဂုလ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ်ဆနကာဖောစီကမ္ဘာပေါ်မှာပထမဦးဆုံးမြို့သမီးအခွင့်အရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ့်မှတ်နေ့ကြောင်းလေးဖြစ်ပါတယ်။1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့သမီးများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူဘယ်လာအက်ဆက်ဟာရှိနေတူနိုင်ငံရေးသမားတူလည်းဖြစ်ပါလေ။သူ့အနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကအောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိကြတာဖြစ်ပါလေ။အထက်လွှတ်တော်မှဥယေတရာအနည်းအမျိုးသမီးဥယေရာကောဘယ်လောက်ရှိပါသလဲဆိုတာကိုဘယ်လက်အက်ဆက်ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators.
အထက်လွှတ်တော်မှတရာအနည်းအမျိုးသမီးတဦးမှမရှိပါဘူး။ဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးတစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ဘယ်လက်အက်ဆက်ကပြောသွားတာဖြစ်ပါတယ်။အောက်လွှတ်တော်မှဘယ်လက်အက်ဆက်ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့တတ်တည်ရှိရှိပြောကြားခဲ့တာတွေနဲ့တစ်ခုကတော့
A woman's movement is a movement of all women. And fundamental
မြို့သမီးရေလှုပ်ရှားမှုဟာအမျိုးသမီးအလုံးကိုကိုစားပြုတာဖြစ်ပါလေ။မြို့သမီးရေလှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတည်းထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်၊တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြေရှင်းကြဖို့ဖြစ်ပါလေလို့သူကပြောသွားတာဖြစ်ပါလေ။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ကျမတို့ရဲ့မျက်မှောက်ကာလအတွက်တာမဟုတ်ပါဘူး။အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒီကနေ့ကျမတို့စုဝေးတာဟာအနာဂတ်ဘဝရှည်ရေးအတွက်ဖြစ်ပါတယ်။ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့သားသမီးတွေသားသမီးတွေရဲ့အတိုင်းအဝန်းတွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါတယ်လို့ဘယ်လက်အက်ဆက်ကမြို့သမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေဒီပဲကိုဖော်ဆောင်သွားခဲ့တာဖြစ်ပါတယ်။အမေရိကန်မှာမြို့သမီးတန်းတူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကျူပန်ခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NUHB လို့ထုတ်ခေါ်တဲ့အမျိုးသမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
်။ Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကျူပန်မှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကာဖောစ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့တန်းတူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောက်ဆိုခဲ့တယ်လို့မြတ်မိများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1860ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်စဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်စဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။မစ်မက်ဂရဂါက
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်စဘက်ကေဒီစတန်တန်ဖြစ်ပါတယ်။သူကတော့ Senegal Falls Jinya Saranji ko ye swae kae tu phit pi ai Jinya Saranji ma tu ga American Pioneer ni ne English Colony la auk ka ni lut lae yi ya shi bo san na shi de lo a myo thami nya ka le lut lae yi ne ko che raw paw ko yat ti lo de san na shi ja ra phit par de lo ai Jinya Saranji ma yee da kae par de
ku lo 1648 ku ni ka sa lo Susan B. Anthony ne Elizabeth Cady Stanton lo lo myo thami a chu raw saung wi ye chu ba mu chaung 1690ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင် 1920 ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16ရာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများခွင့်လှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်တူအခွေရေးကျင်းညာစာရန်ကြီးကိုစနီကာဖောလ်စ်ကျင်းညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1648ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျင်းညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.That they are endowed by their creator with
certain ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားမြို့သမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်လို့ဖြစ်ကြပါတယ်လို့ Senegal Falls ကျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ဆက်ရှိနဲ့19ရာစုကမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကျင်းညာစာတမ်းကြီးမှာဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေနေရာပိုင်ဆိုင်ခွင့်တွေလက်စားဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အတက်မွေးဝင်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted
အများဆုံးကြီးမားမဲ့အလားအလာရှိတဲ့အလုပ်ကိုင်းတွေအားလုံးနှီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်။အမျိုးသမီးတွေလက်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လာစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Senegal Falls ကျင်းညာစာတမ်းကြီးမှာထောက်ပြထားပါတယ်။ဒါကြောင့်မို့လဲမျိုးသမီးတရားလုံးကမချေနှက်ကြဘူးလို့လည်းကျင်းညာစာတမ်းကြီးမှာထောက်ပြထားပါတယ်
။ Now, in view of this entire disfranchisement of one half the people of this country, we insist that they
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့မျိုးသမီးတွေအနေနဲ့မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Senegal Falls ကျညာစာရန်ကြီးမှဖော်ပြထားပါတယ်ခုလိုမြို့သမီးရှေ့တော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်ပြည်နယ်လွှတ်တော်တွေမှာမြို့သမီးအမတ်ဦးရေဟာ 25.4% ခန့်နှုန်းရှိပြီးအမေရိကန်အထက်နဲ့အောက်လွှတ်တော်200လုံးမှာတော့ 20% ခန့်နှုန်းကမြို့သမီးတွေဖြစ်ကြပါတယ်ဒါအပြင်အခု2018လမဲ့ဂျာပြရွေးကောက်ပွဲမှာအမေရိကန်ထက်လွတ်တော်မှာအမျိုးသမီး54ဦးနဲ့အောက်လွတ်တော်မှာအမျိုးသမီး486ဦးတို့ဝင်ရှင်ပြိုင်မှုစည်ရင်းပေးသွင်းထားတာဖြစ်ပါတယ်။ဒါဟာအမျိုးသမီးတွေအမေရိကန်ဖြတ်တော်မှာဝင်ရှင်ပြိုင်မှုမကြုံစဘူးအများဆုံးအရေးအတွက်ဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်။
Cause it only serves to make me more determined to achieve my